ကူးစက်မြန်အဆောက်ရောင်ယောဂဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်တန်တရားလူနာတချို့မြန်မာပြည်ထဲမှာစပြီးတော့တွေ့လာနေတဲ့အခြေအနေကိုသိကြရမှာပါမြန်မာနိုင်ငံတဝိုင်းကိုရိုနာဗိုင်းရပ်စ်ပိုးတန်တရားလူနာ၅ဦးထက်မနည်းတွေ့လာပြီးယောဂရှိမရှိအတည်ပြုနိုင်ဖို့တက်ခွဲစစ်ဆေးနေတယ်လို့ကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနတာဝန်ရှိသူတဦးကအတည်ပြုပါတယ်ဒါ့အပြင်ယောဂစတင်ဖြစ်ပွားတဲ့ဝူဟန်ကနေပြီးတော့ဒီကနေ့မနေ့ပိုင်းပြန်ရောက်လာတဲ့ကျောင်းသား59ဦးရဲ့ကျန်းမာရေးအခြေအနေလဲကောင်းမွန်သလိုကြံခဲ့တဲ့ကျောင်းသားတွေကိုပြန်ခေါ်ဖို့ကိုလည်းနိုင်ငံသားရေးဝန်ကြီးဌာနကစီစဉ်နေပါတယ်သိဆုံးသူ300ကျော်သွားပြီးကူးစက်ခံရသူပေါင်း 14,000 ကျော်ထိရှိလာတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့အန္တရာယ်ပေါ်မှာစိုးရိမ်မှုမကူးစက်ရအောင်ကြိုတင်ကာကွယ်နိုင်မဲ့အနေအထားတွေနဲ့နောက်ဆုံးရထားတဲ့အခြေအနေတွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ပါတယ်မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိနေပြီးသူတို့ကိုတက်ခွဲစစ်ဆေးပြီးတန်ရလူနာတွေကိုစောင့်ကြပ်ကြည့်ရှုစစ်ဆေးကုသပေးနေပါတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်ရန်ကုန်တိုင်းဝေဘာကီရခိုင်ပြည်နယ်မင်းပြားရှမ်းပြည်နယ်ကျိုင်းတုံနယ်ကယားပြည်နယ်တွေမှာကိုရိုနာဗိုင်းရပ်စ်တန်ရလူနာတချို့တွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ရန်ကုန်လူနာအနေနဲ့တော့ဒီပါရီစင်းမှာ31ရက်နေ့တောက်ကြံမြာဆက်တဲ့တရုတ်နိုင်ငံသားတယောက်ရယ်ပြမရန်ကုန်မှာရှိတဲ့ပုတ်ခရစ်ကတရုတ်တို့မှာဆက်နေတဲ့တောင်းဆိုတယ်ဆွေးပါတယ်ဖျားတယ်အဲစားနေရယ်အကလေးလေးယောက်ျားကလေးအဲ့ဒါရယ်နှစ်ယောက်ကိုဒီပါရီစင်းမှာတင်ထားပါတယ်အော်သတင်းထဲမှာလည်းထုတ်ပြန်တာဖြစ်ပါတယ်မင်းပြအသက်38နှစ်ရယ်အမျိုးသားတယောက်ကိုလည်းတန်တရားလူနာဆက်သတ်မှတ်ပြီးသူ့ရဲ့ဆံပါးကိုရယူထားပြီးပါပြီပြင်ကျိုင်းတော်ကနည်းဝင်ရယ်ကလေးလေးတယောက်ရယ်နောက်တော့ဆရာပြင်နံပါတ်ပုံမှာရှိတယ်။အဲဒီတော့အမှလည်းနှစ်နှစ်ကြီးရယ်ကလေးကလေးမလေးပါ။အဲဒီချောင်းဆိုးတဲ့ကြားတယ်သူပြုတ်ပြပြန်လာတယ်။သူ့ဆရာတော့ရုပ်ပဲနော်။အမေကတော့အဲကလေးလေးတယောက်မှလည်းအဲလိုစံပြားလက္ခဏာရှိရတာကသူ့ပြောလို့စံပယ်ယူထားတယ်။အဲ့ဒါလည်းကြောက်နေပါလိမ့
်။ဟုတ်ကဲ့။
ဆိုလို့ရှိရင်စံပြားလူနာနေလို့ဆိုလို့ရှိရင်နော်။ရန်ကုန်ရေပါလိစီယုံကြီးမှာနှစ်ယောက်၊မိုင်ကုံမှာတစ်ယောက်၊စိုင်းတုံမှာတစ်ယောက်၊ရခိုင်ပြည်နယ်မင်းပြားမှာတစ်ယောက်နော်။
ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာဝူဟန်မြို့မှာပညာသင်နေတဲ့မြမကျောင်းသား63ဦးအနက်ကိုအပူချိန်မြမနေတဲ့ကျောင်းသား2ဦးနောက်ပြည်နယ်လွန်နေတဲ့ကျောင်းသား2ဦးနဲ့လူဝင်မှုကြီးကြပ်ရေးစီကံတွေနဲ့မကိုက်ညီတဲ့ကျောင်းသား2ဦးပေါင်း4ဦးကျန်ခဲ့ပြီးတော့ကျန်တဲ့59ဦးကတော့ဒီကနေ့မနက်ပိုင်း 6:00 မှာမန္တလေးမြို့ကိုစိုက်ရောက်လာပြီးဖြစ်ပါတယ်။ကျန်ခဲ့တဲ့သူတွေကိုလည်းပြန်ခေါ်နိုင်အောင်နိုင်ငံသားရေးဝန်ကြီးဌာနကစ조사နေပါတယ်။ဝူဟန်မှာကြံခဲ့တဲ့ကျောင်းသား2ဦးကျန်းမာရေးကောင်းတယ်လို့မန္တလေးကိုဒီကနေ့မနက်ရောက်လာတဲ့ကျောင်းသားကျောင်းသူတွေကိုလည်းမန္တလေးမြို့ကံတော်နဒီစေယုံမှာတီးခြားထားပြီးတော့ကျန်းမာရေးစစ်ဆေးပေးနေတဲ့အခြေအနေကိုဒေါက်တာခင်ခင်ကြီးကအခုလိုပြောပြပါဗျ
။ကျန်းခဲ့တဲ့ကျောင်းသားတွေဒီကနေ့နှစ်ယောက်ကသူပြန်ရောက်လာတဲ့အခါမှာအများမရှိတော့သူ့ကိုပြန်ခေါ်ဖို့အတွက်ဆောင်ရွက်နေတယ်ဒါကျန်းမာရေးအားသာဝန်ကြီးဌာနကကလေးတွေရောက်ရှိလာပြီဆိုလို့ရှိရင်သူတို့ကုသရောဂါတွေသူတို့မှာရှိနေသလားရှိနေခုပြင်မဲ့တန်ပြားလို့မရှိရင်လည်းနှိမ့်နှစ်ပတ်ကိုစောင့်ကြည့်တယ်ကျောင်းကြီးကြီးရခါသူတို့ရောဂါလက္ခဏာတွေဘာမှမရှိဘူးစိတ်ချပြီဆိုမှနော်ဒါသူတို့စောင့်ကြည့်ပြန်နေနော်ဒါသူတို့ဘုံတော့ free လုပ်ပေးနေတယ်အခုလက်ရှိမှာတော့ဒီကျောင်းသား59ယောက်ရဲ့အချိန်လေးကောင်းမွန်ပါတယ်ဟိုရှားတာကျောင်းဆိုးတာမှရှိတာ
ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားရာဝူဟန်ကနေရောက်ရှိလာတဲ့မြန်မာကျောင်းသူကျောင်းသားတွေကိုထားရှိတဲ့မန္တလေးကန်တော်နရီစေယုံကြီးအနီးမှာတော့လုံခြုံရေးတင်းကျပ်စွာချထားပြီးသူတို့ကိုကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အပေါ်မှာမန္တလေးမြို့ခံတွေရဲ့သဘောထားမန္တလေးမြို့ကသတင်းသမားကိုမင်းထက်ငင်းညံကအခုလိုပြောပြပါတယ
်မန္တလေးကအမျိုးဆုံးဖြစ်တော့မန္တလေးရောက်တာပေါ့အဲ့တော့ကနပြတော့ကျိုးတင်ပြင်ဆင်ထားတာလည်းကြားရပါသေးတယ်။တည်တန်းတာတွေရောလေ။ဒါတွေလည်းပဲမစိုးပါဘူးကျွန်တော်တို့ဒီပြင်ရပါတယ်။တော်တော်ဒီထက်ပိုတော့ကောင်းတဲ့ရလက်တွေလည်းပိုရစေချင်တာပေါ့လေ။ဘာလို့လဲဆိုတော့ရှားနိုင်ငံကြီးတွေကစာရင်ပြန်လဲကုစားနိုင်တဲ့အင်အားကြတော့နည်းတယ်လေ။ဒါပြတော့ကျွန်တော်တို့ရဲ့အသိပညာပေးမှုတွေလည်းအားနည်းတယ်လေ။အဲ့တော့တစ်ဖက်ကလည်းအစိုးရမကြီးစေချင်သူတို့တစ်ဖက်ကလည်းပေါ်ထပေါ်မပေါ်ဆစေချင်ဘောနော်။ဒီလက်ရှိလည်းဒီကာယောဂါနဲ့ပတ်သက်လို့ဒီကြကြရတာခုနကူထုံးနေစေဒီစေဝါးတွေလည်းပြည့်သေးတယ်လို့မသိရသေးဘူးလေအဲ့တော့မန်လေးကတော့ဘာဖြစ်ဖြစ်လူတွေကဒါမျိုးစူးစမ်းနေတာသွားကြည့်ပြီးတော့တစ်ဖက်ကအဲစီမံမှုတွေကိုလည်းနောက်ဆက်ပြီးတဲ့ဖြစ်ပါဆိုလို့လေကြည့်ကြတာပေါ့တော်တော်သူတားကြည့်နေတဲ့နီလန်းနဲ့သူသူတင့်တော်တဲ့နီလန်းနီလန်းတုံးကြည့်တာဆိုတော့ရှိမှာပါ
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကစိုးရိမ်နေကြပြီးတော့သတင်းမားတွေကောလာဟာလတွေအပေါ်ထိတ်လန့်နေကြတဲ့အပေါ်မိမိကိုယ်ကိုယောဂါမကူးစက်အောင်ကျန်းမာရေးအသိပညာပေးမှုနဲ့စနစ်တကျကာကွယ်ကြပါလို့လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကုအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကလည်းအကြံပေးပါတယ
်ယောဂါနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကိုကအခြေအနေသိလာတိကျမယ်ဆိုလို့ရှိရင်
သူများလုပ်နေတာဒီတဲ့ဆိုင်ကိုဘာလုပ်တင်မလဲကိုဘာဒီစုံစမ်းထားတင်လဲကိုဦးစားပေးတင်တယ်လို့လည်းဒီလူတွေပြောကြတယ်။ကြောင်ကြောင်ထိတ်လိုက်တာမျိုးမဖြစ်ဖြစ်ခြင်းမလို့ကာကွယ်ရေးညီလိုက်နေလဲကိုကကိုလုပ်ပါမယ်။ပြီးတော့မှခုနကြားတဲ့သတင်းတွေကလည်းအကုန်လုံးကအမှန်မဟုတ်ဘူးဆိုတာသိထားပြီးတော့မှနော်ဆက်ပြီးတော့ဟိုမှန်တဲ့ခါတွေလေးလားဆက်လက်ကြည့်ရှုတင်တယ်လို့ဒါအကြံပေးတင်တာ။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကနေကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေကြေညာထားရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးမကူးစက်ရအောင်ကြိုတင်ကာကွယ်တဲ့အနေနဲ့တရုတ်ပြည်သူတမ္မတနိုင်ငံကမြန်မာနိုင်ငံကိုလာရောက်ကြမဲ့ကမ္ဘာလက်ခီးသွားတွေကိုစိုက်ရောက်ဗီဇာ Visa on Arrival ထုတ်ပေးခြင်းကိုယာယီရပ်ဆိုင်းထားဖို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေကနေဆက်ဝင်ပေါက်တွေကိုပိတ်ထားပြီးရောဂါမကူးစက်အောင်ကာကွယ်ဆောင်ရှောက်နေပေမဲ့လည်းပြည်သူအကြားမှာတော့စိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်